င်ကတော့မရဲဒီကဒါကအကုန်လုံးကဒါပြီးတော့ချွတ်ချွတ်တတာနဲ့ဒါအခက်ခဲလောက်ရတဲ့အချိန်ကျတော့ညီမတို့ကကျတော့ဒီကိုယ့်ရဲ့ဈေးပေါ့ချွတ်ချွတ်တတာသုံးရမယ်ဟာဆိုတော့ဈေးနှုန်းကိုပဲအရင်ဒီကစဉ်းစားပေါ့ဘယ်ဟာလေးကပူတတာမလဲတတတတာနဲ့ဘယ်ဟာလေးကပူလောက်လောက်ငငဖြစ်ရမလဲအဲ့ဒါပဲတွေးရတာပေါ့နော်
ရင်ကဖွဲ့ဖွဲ့ရရဖြစ်ဖို့အဓိကထားဈေးဝယ်ခဲ့သူတွေအခုတော့ဝင်ငွေထွက်ငွေကိုပို့ပြီးတော့ထည့်တွက်လာရပါပြီ။ရန်ကုန်မြို့လိုနေရာတွေကနေတွေလိုမဟုတ်ပါဘူး။နေကလူတွေကတော့ခြံထဲမှာစားပြင်သီးပြင်စိုက်ထားလို့နေ့စဉ်ဈေးထွက်ဝယ်လို့လွယ်ကောင်းမှလူမှဖြစ်ပေမဲ့လည်းရန်ကုန်မှာကတော့နေ့စဉ်စားရည်တောက်ရည်အတွက်မဖြစ်မနေဈေးဝယ်ကြရပါတယ်။ဈေးဝယ်တာမှလည်းငွေဆက်ကူကိုပဲသုံးရတာပါ။အလုတ်ကန်ခွင်လန်းအတွက်ရွှေပြောင်းအခြေချသူတွေအတွက်တော့လက်ရှိရန်ကုန်မှာမလွယ်ကူပါဘူး။တနေ့ရတဲ့ဝင်ငွေတနေ့စားရည်တောက်ရည်ဖြည့်ရှင်ရသူတွေအတွက်ပို့ပြီးတော့အခက်တွေ့နေပြီလို့ရန်ကုန်ကအင်ရှင်မတူရှင်းပြခဲ့ပါတယ်
။အခုကအခြေခံလူတန်းစားမှတော့အမျိုးကကွဲစီတာ။ဟိုစိုက်ကန်းနေတဲ့လူလောက်ကတော့ဘာပြောပြောအရေးစုံကြီးထွက်နေနေတော့ဒီနေ့2000 3000လေးရသွားလို့စားရတာမျိုးရှိမယ်။ဒီလိုရေတံမှုကောက်တဲ့လူတို့ဒီလိုမျိုးဟိုပန်းလေးရောင်းတဲ့သူတို့ဟိုအဲ့လိုမျိုးတွေတွေ့ကြတော့အဆင်မပြေနိုင်ဘူးမ
ှကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားမှု Marcus Prior ကလက်ရှိမြန်မာနိုင်ငံအခြေအနေကို UN News နဲ့တွေ့ဆုံမိမြန်ကမ်းမှာရှင်းပြပါတယ
် It's been a very difficult few months for many people. It's true that
ဒီကနေ့လပိုင်းနေကလေးကတချို့အတွက်တော့အလွန်အမင်းအခက်အခဲဖြစ်နေပါပြီ။အထူးသဖြင့်ရန်ကုန်ကနေရွှေပြောင်းနေကြတာကလည်းတကယ်ဖြစ်နေတာပါ။ဒါအပြင်လက်ရှိမှာပိတ်ထားတဲ့စက်ရုံတွေလည်းအများအပြားရှိနေပါတယ်။လေပတ်တဲ့စက်ရုံတွေကလည်းတကယ်ကိုအဖြစ်လောက်ပဲလဲပတ်နေတာပါ။စိတ်ကန်းကလည်းသိပ်ပြီးမလဲပတ်တော့ပါဘူး။ဘန်စနစ်လည်းအပြည့်ဝမလဲပတ်တော့ပါဘူး။ငွေထုတ်ရုံအတွက်ကိုပဲလူတန်းရှည်ကြီးနဲ့ဆောင်းဆိုင်နေကြတာဖြစ်ရိုးဖြစ်စဉ်ကိစ္စမဟုတ်ပါဘူး။လူတွေအနေနဲ့မြန်မာနိုင်ငံတွင်ငွေလွှဲတာမှရောပြည်ပကနေပြည်တွင်းကိုငွေလွှဲဖို့အတွက်ကိုပါတက်ရောက်မှုရိုက်ခတ်မှုရှိနေပါတယ
်။ဆင်အနာတိန်းနာကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံမှာလာမယ့်6လအတွင်းလူပေါင်း3000ခွဲကျော်စားနပ်ရိက္ခာမလုံလောက်မှုစိုးရိမ်ထိတ်လန့်စရာအဆင့်ကိုရောက်လာနိုင်ပြီးဒီလူတွေကိုကူညီထောက်ပံ့လာရနိုင်ခြင်းရှိကြောင်းကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ကသတိပေးထားပါတယ် WFP ရဲ့မြန်မာနိုင်ငံဆိုင်ရာဒုတိယညွှန်ကြားရေးမှူး Marcus Prior က
So this all added up to a situation of real concern and one where
ဒီအကြောင်းအရာလေးအားလုံးပေါင်းလိုက်တော့တကယ်ကိုစိုးရိမ်စရာအခြေအနေတစ်ရပ်ဖြစ်ပါတယ်။ဒါမဲ့6လအတွင်းလူပေါင်း 3.4 လောက်စားနပ်ရိက္ခာမလုံမလောက်ဖြစ်မှာကစိုးရိမ်စရာအခြေအနေရောက်လာနိုင်တယ်လို့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကခန့်မှန်းထားပြီး WFP ထံကနေဒါမှမဟုတ်အခြားအဖွဲ့အစည်းတွေကနေထောက်ပံ့မှုတွေလိုအပ်လာနိုင်ခြင်းရှိပါတယ်။
မြန်မာနိုင်ငံတွင်ဗန်စနစ်ကောင်းကောင်းမလဲပတ်နိုင်တော့တဲ့ကိစ္စကိုလည်းကုလသမဂ္ဂကအထူးစိုးရိမ်မှုနဲ့ကြိုတင်ပြင်ဆင်ထားကြောင်းသူကပြောပါတယ်
။ We've already moved to put in place a contingency stock of food which will
ဖြစ်လာနိုင်တဲ့အရေးပေါ်အခြေအနေအတွက်ကျွန်တော်တို့ကစားနပ်ရိက္ခာတူလောင်ရေးဆောင်ရွက်ထားပါတယ်။တကယ်လို့ဈေးကွက်မှာစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေမျိုးမှာနောက်ကျွန်တော်တို့ရဲ့အဓိကစိုးရိမ်တဲ့အချက်ကတော့လက်ရှိဗန်စနစ်မှာပြဿနာဖြစ်နေတာကြောင့်အကူအညီလိုအပ်နေသူတွေထံငွေလွှဲမပေးနိုင်တဲ့အခြေအနေမျိုးမှာငွေကြေးထောက်ပံ့မှုအစားရိက္ခာကိုအစားထိုးထောက်ပံ့နိုင်ဖို့ဖြစ်ပါတယ
် source the cash in hand to provide those transfers to people in need
2020ပြည်နှစ်မှာကိုရိုနာကပ်ဘေးဒဏ်တင်တာကြောင့်မြန်မာစီးပွားရေးအထိနာခဲ့တာမှာအခု2021ခုနှစ်မှာတော့ဆီယနာတင်တာကြောင့်လူမှုစီးပွားအပေါ်ထပ်ပြီးတော့ထိခိုက်ရပြီးအခြေအနေတွေမပြောင်းလဲနိုင်ဘူးဆိုရင်တော့2022ခုနှစ်အစပိုင်းအရောက်မှာပဲမြန်မာလူဦးရေရဲ့ထက်ဝက်နီးပါးစင်ရင်မွေးတည်တဲ့အဆင့်ကိုကျရောက်သွားနိုင်တဲ့အကြောင်းကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့သုံးသက်ချက်အစီရင်ခံစာကတည်ပြထားပါတယ် UNDP ရဲ့အာရှပစိဖိတ်ဒေတာရင်းဆိုင်ရာညွှန်ကြားရေးမှူးကင်းနီဝေကနာရာဂျာကအခုလိုပြောပါတယ
် It is not surprising that all of the development gains
အခြေမခိုင်မပြည့်စုံပေမဲ့လည်းဒီမိုကရေစီအသွင်ကူးပြောင်းမှုကာလဖြစ်တာကြောင့်ပြီးခဲ့တဲ့ဆယ်နှစ်တာအတွင်းဖွံ့ဖြိုးတိုးတက်မှုတွေရရှိခဲ့တာဟာအံ့ဩစရာမဟုတ်ပါဘူးတဲ့ကမ္ဘာကပ်ဘေးရောဂါဓာတ်တင့်တဲ့အခြေအနေမှာနိုင်ငံရေးပြဿနာရဲ့ရိုက်ခတ်မှုပါထပ်ပေါင်းလာတဲ့အတွက်လအနေငယ်အတွင်းမှာ ဒီတိုးတက်မှုတွေပျောက်ပြတ်သွားနိုင်ပြီးမြန်မာလူဦးရေထက်ဝက်လောက်စင်ရဲမွေးတည်ခဲ့တဲ့2005ခုနှစ်ကအခြေအနေကိုပြန်လည်ဥတည်နေပါပြီလို့ပြောခဲ့တာပါဆရာနာသိမ့်ပြီးတဲ့နောက်ဖြစ်လာရတဲ့အကြမ်းဖက်မှုတွေကြောင့်ယာနဲ့ချီသေးချေဒဏ်ရာရထောင်ချီဖမ်းဆီးခံရတဲ့အပြင်စီးပွားရေးပြိုလဲမဲ့အန်ဒီရဲနဲ့အထူးရင်ဆိုင်နေရပြီလို့လဲ UNDP ရဲ့အစိုးရခန်းစာကသတိပေးပါတယ်။ကမ္ဘာ့ဘဏ်ရဲ့အေဘီလာထုတ်အရှေ့အာရှနဲ့ပစိဖိတ်ဒေသစီးပွားရေးခန့်မှန်းချက်မှာမြန်မာနိုင်ငံမှာ2022ခုနှစ်အတွင်းစီးပွားကျမှု10ရာခိုင်နှုန်းထိရှိမယ်လို့ခန့်မှန်းထားပါတယ်။မြမကုံသွယ်ရေးရဲ့80ရာခိုင်နှုန်းကပင်လယ်ရေချောင်းကုံသွယ်ရေးဖြစ်ပြီးဆရာနာသိမ့်မှုနောက်2လအတွင်းရေချောင်းကုံသွယ်မှုပမာဏ55ရာခိုင်နှုန်းကနေ64ရာခိုင်နှုန်းထိကျဆင်းခဲ့ကြောင်းလဲ UNDP ကခန့်မှန်းထားပါတယ်။ဒီအချက်တွေကိုထောက်ချင်ခြင်းအပြင်မြန်မာနိုင်ငံဟာစီးပွားရေးပြိုကျမဲ့ဘက်ကိုချဉ်းကပ်လာနေတာပြသနေတာဖြစ်တယ်လို့လဲ UNDP အစိုးရခန်းစာမှသတိပေးထားတာဖြစ်ပါတယ်ရှင်။